မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျထွေးကတင်ဆက်ပေးပါမယ်။အမေရိကန်မျိုးတော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်စီးပွားရေးလုပ်ငန်းများပြားပိတ်ပစ်လိုက်ရပြီးလူသန်းပေါင်းများစွာအလုပ်လက်မဲ့ဖြစ်နေရပါတယ်။အခုဆိုရင်အစိုးရထံမှအလုပ်လက်မဲ့ကန်စားဝင်လျှောက်ထားသူက33နဲ့ကျော်ရှိတယ်လို့အလုပ်သမားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုချိန်မျိုးမှာအစိုးရဒါမှမဟုတ်လုံရှင်ထံကနေအထောက်ခံရကြတဲ့သူတွေရှိတယ်လို့ပါထောက်ခံတာမရပဲဒုက္ခကြုံတွေ့ကြရတဲ့သူတွေကလည်းသိဉေချီရှိနေပြီးတော့ဒီထဲမှာအမျိုးသမီးတွေအများပြားပါပါတယ်။ COVID-19 ရောဂါဆိုကြီးကြောင့်အလုတ်ကိုင်းဆုံးရှုံးဒါမှမဟုတ်ဝင်ငွေထိခိုက်နေတာကြားရတဲ့အမျိုးသမီးတွေဘယ်လိုခက်ခဲတွေရှားမှာရှေ့ဆက်ရုန်းကန်ရှင်သန်နေကြတယ်လဲဆိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်။ဒီကိစ္စကကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့မူတောင်စီးပွားရေးလုပ်ငန်းတွေထိခိုက်နေတာခေရတာမှာနိုင်ငံအထွေအလုပ်လက်နဲ့ဥယျာဉ်ဟာလေလပိုင်းတွင်းမှာကိုပဲ33နှစ်ကျော်အထိတက်သွားပါတယ်။ဧပြီလ1လထဲမှာရင်အလုပ်လက်နဲ့30ကျော်ရှိခဲ့ပြီးတမိုင်းမှာမကြုံစဘူးအလုပ်လက်နဲ့နှုန်း 14.9% ရာခိုင်နှုန်းအထိကိုရောက်သွားခဲ့တယ်လို့အလုပ်သမားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီထဲမှာအမျိုးသမီးအလုပ်သမားဥယျာဉ်ကပိုးပြီးတော့များတယ်လို့ဆိုရမှာပါ။အလုတ်မောင်းဝင်ကြီးဌာနရဲ့စီရင်အရာဧပြီလအတွင်းအမျိုးသားအလုတ်လက်မဲ့နှုန်း73ရာခိုင်နှုန်းရှိချိန်မှာအမျိုးသမီးအလုတ်လက်မဲ့နှုန်းက 15.5 ရာခိုင်နှုန်းရှိပါတယ်။ဒီလိုကိုဗစ် -19 ရောဂါဖြစ်ပွားမှုတွေရှိနေတဲ့ကာလအတွင်းအလုတ်ခံမဲ့သွားသူတွေထဲမှာမေလန်းပြည်နယ်ကမှတ်ကြလဲပါပါတယ်
။လောလောဆယ်မှာအမားကအရင်တော့ဟိုကမန်နေဂျာတလုတ်ပဲနောက်ဆူပါဗိုင်ဇာတလုတ်ပဲဆိုတော့တစ်ချက်ကသက်ဆိုင်စုလို့ရတယ်။နောက်တစ်ခုကအမားတို့အလုတ်တရားနေပြီးတော့မှသူတို့ကလေရောလုတ်တယ်ဆိုတော့မှအဲ့လိုတမီးရဲ့ဘယ်နဲ့ပါဘယ်နဲ့ပါဆိုတော့မှသူတို့ကဒီအစိုးရကိုသူတို့လှမ်းအကြောင်းကြားထားတော့အမားတို့က employment ကြားတယ်ပေါ့နော်။ဒါပေမဲ့အခက်အခဲတွေကသူတို့တွေမှာကျုံရတယ်ဆိုအမားအလုတ်မှာဆိုလို့ရှိရင်အများအဖြစ်သူတို့ကလေးက3ရောင်လောက်ရှိတယ်အဲ့လိုမျိုးလေရောဖြစ်သွားတယ်။အခုလိုအလုတ်တွေပိတ်သွားတဲ့အခါမျိုးကြအစိုးရကပေးတယ်ပတ်စံတစ်ခုနဲ့ကြသူတို့ကမလောက်ကြတော့ဘူးလိုမျိုးရေကြောက်တယ်ဆိုတော့အခက်အခဲတွေရှိတယ်လို့ပြောတယ်။
မထာကတော့လောလောဆယ်မှာအစိုးရထံကနေအလုတ်လက်မဲ့အကျိုးခံစားခွင့်ရတဲ့အတွက်အခက်အခဲအများကြီးတော့မကြုံရဘူးလို့ပြောပါရယ်။ဒါပေမဲ့အလုတ်ကရေရှည်ဘလောက်ထိဆက်ပြီးတော့ပိတ်ထားမလဲဆိုတဲ့အပေါ်မှာမူတည်ပြီးမင်းကြီးရမှုတွေကတော့ရှိနေသေးပါ။ Florida မြို့နယ် Orlando မြို့မှာနေထိုင်တဲ့အသက်38နှစ်အရွယ် Claudia Alejandra ကတော့မီးစီရောင်းဆိုင်ကြီးမှာအလုတ်လုပ်နေတာကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အလုတ်တွေပိတ်ပစ်လိုက်ရတာမှပြီးခဲ့တဲ့ March လကတည်းကဝင်ငွေမရှိတော့တဲ့အတူပါ။အစိုးရထံမှာအလုံးလက်နဲ့ခံစားဝင်လျှောက်ထားပေမဲ့လို့အခုထိကတော့ထောက်ပံ့ငွေမရသေးဘူးလို့သူကပြောပါတယ
် It was very frustrating like to completely with calling
တကယ်ကိုအရင်နဲ့စိတ်ပြေရပါတယ်နေ့တိုင်းဖုန်းတွေစတိုက်ခေါ်ပေမဲ့လည်းဘာမှရေးရရအချက်လက်အကြောင်းပြမှုတွေမရသေးပါဘူ
းအခုချိန်မှာအလုံးလက်နဲ့ခံစားဝင်လျှောက်ထားတဲ့သူတွေများလွန်တာကြောင့်တောက်နေချက်ကြောင့်မှုတွေကလည်းနေရာတိုင်းမှာရှိနေတာပါဒါကြောင့်ခံစားဝင်လျှောက်ထားပြီးတော့မှထောက်ပံ့ငွေကြေးနေရကြသေးတဲ့သူတွေရှိတယ်လို့တချို့ကြတော့လေအကြောင်းမျိုးမျိုးကြောင့်ခံစားခွင့်ရှောက်ဖို့အတွက်အကျုံးမဝင်သူတွေလည်းရှိပါတယ်။ဒီလိုလူတွေထဲမှာတော့ Wisconsin ပြည်နယ် Milwaukee မြို့ကခရာရန်ကလေးပါပါတယ်။သူကတော့အချက်တေးလုပ်ငန်းတတိပက္ခလလုပ်ကိုင်နေသူတူဦးဖြစ်ပြီးတော့စားသောက်ဆိုင်တစ်ခုမှအချိန်မှန်အလုပ်လုပ်ပါတယ်။ COVID-19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အချိန်မှာတော့သူ့ရဲ့အလုပ်တွေလည်းရပ်သွားခဲ့တာပါ
။ I did not qualify because the number of hours I worked and the amount of money that I earned.
အလုပ်လုပ်တဲ့ရှောက်ခွင့်ကျမလည်းရပါအောင်။ကျမလုပ်ခဲ့တဲ့အလုပ်ချိန်နာရီပမာဏနဲ့ကျမဝင်နေဝင်ငွေပမာဏကလည်းအစောပိုင်းသတ်မှတ်ကာလတစ်ခုမှများနေတော့အလုပ်လုပ်တဲ့ခံစားခွင့်ရှောက်ခွင့်ရှိတဲ့သူတွေကကျမအကျုံးမဝင်ပါဘူး။အခုချိန်မှာတော်ရီကိုစိတ်ဖိစီးပါတယ်ရှင်။ဒီစုဆောင်ထားတဲ့ငွေကလည်းတိတ်ပြောလက်ကျန်မရှိတော့ဘူး။ဒီစုထားတဲ့ငွေဆိုတာကလည်းဒီနေ့အတွက်ဝင်ငွေအခွန်ဆောင်နိုင်မှုစုထားတဲ့ငွေပါ။
ကိုယ်ပိုင်လုပ်ငန်းလုပ်ကြတဲ့သူတွေဟာကိုယ်တိုင်ကအလုပ်ရှင်ဖြစ်ပြီးလုပ်ငန်းတစ်ခုမှာအလုပ်လုပ်နေတဲ့သူတွေမဟုတ်တာကြောင့်အလုပ်နဲ့မဲ့ခံစားခွင့်ရှောက်ခွင့်မရကြသလိုတချို့ကကြတော့လေအလုပ်တစ်ခုကိုဝင်ပြီးတော့သိပ်မကြသေးခင်မှာပြုတ်သွားတာကြောင့်တတ်မှတ်ထားတဲ့အလုပ်နာရီဒါမှမဟုတ်ဝင်ငွေပမာဏအတိုင်းအတာတစ်ခုအထိမလုပ်ရသေးတဲ့သူတွေဖြစ်တာစတဲ့တတ်မှတ်ချက်တွေပေါ်မှာမူတည်ပြီးတော့အကျိုးခံစားခွင့်မရကြတဲ့သူတွေအများပြားရှိပါတယ်။အခုလိုအချိန်မှာအချိန်စားတော့ကုန်လုပ်ငန်းတွေမှာလုပ်ကြနေတဲ့သူတွေကတော့လုံငန်းဆက်လက်လည်ပတ်ခွင့်ရကြတယ်ဆိုပေမဲ့လည်းဒီလိုအချိန်မျိုးမှာရောင်းအားကျပြီးဝင်ငွေကျဆင်းသွားတဲ့ကြံကိုလည်းခံစားရပြန်ပါတယ်။စားတော့ကုန်စုံဆိုင်ကြီးတွေထဲမှာဆူရှီနဲ့အသင့်စားအစားအစာတွေရောင်းတဲ့မက်ဆူတက်ကသူ့ကြုံရတဲ့အခြေအနေကိုအခုလိုပြောပြပါဗျ။
ဒီလိုဆက်စားခြင်းဖြစ်လာတဲ့အခါမှာကို့အင်းနဲ့က အလုပ်ကတော့တောင်းနေရသေးတယ်လေအဲ့လိုမျိုးဆိုကဲဘာလုပ်ရမလဲလူတွေကတခြားပစ္စည်းတွေကိုပဲစမွဲကြတယ်ဒီလိုမျိုး prepare food ကိုဝေတဲ့လူကအဲ့ဒီအချိန်မှာကြာသွားတယ်ကိုယ့်ရဲ့ရောင်းအားကြာသွားတဲ့အတန်ကိုခံစားရတာပေါ့ဒီစီဖြစ်နေတဲ့ location တစ်ခုကတာမန်ရောင်းအားထက်ကိုထောက်ပါလောက်ကိုကြာသွားတယ်အဲ့ဒီအချိန်မှာ
ကိုယ့်ရဲ့လုပ်ကအခုကကိုပိုင်စီးပွားရေးလုပ်ငန်းဖြစ်နေရဆိုတဲ့အခါကျတော့အလုပ်သမားတချို့လည်းရှိနေတယ်ဆိုတော့ဒီလိုအချိန်မျိုးမှာဒီကိုယ့်ရဲ့အလုပ်သမားတွေကိုရောဘယ်လိုမျိုးဆက်ထားနိုင်အောင်လုပ်ရတာတွေရှိပါသလဲ
ကိုယ့်ရဲ့ဒီ employee ဆက်မှာရှိနေတဲ့ employee နဲ့ကြားပြောရတာပေါ့တချို့ကဲဟုတ်ပြီဒီအလုပ်ကိုလာရအောင် comfortable ဖြစ်ရလားလာရလားချင်ရလားဆိုတော့ပထမဆုံးမေးရတော့ပေါ့နော်ကိုကတော့ကိုယ့်အလုပ်မလို့ကိုယ်လာချင်တာလေဒါပေမဲ့ employee အနေနဲ့ကတော့လာချင်လဲလာချင်မဲ့ဒါမှမဟုတ်သူတို့စိတ်ကမှ comfortable မဖြစ်တာလည်းရှိချင်ရှိမယ်အဲ့လိုမျိုးဆိုတော့အဲ့ဒါမျိုးလေးနဲ့ဝန်ထမ်းတွေနဲ့ညှိပြီးတော့အလုပ်လုပ်ရတယ်နောက်တစ်ခုကအဲ့လိုမျိုးရောင်းအားကျသွားတဲ့ခါကျတော့ဒီဝန်ထမ်းလိုအပ်မှုအင်အားလည်းကျသွားတယ်လေအဲ့လိုမျိုးဆိုတော့ရှိတဲ့ဝန်ထမ်းဒီတန်းမှာအခါတိုင်းဆိုလို့ရှိရင်ဒီဘက်မှာ6ရက်လောက်လောက်တဲ့သူကိုတယောက်ကို3ရက်နောက်တယောက်ကို3ရက်အဲ့လိုပုံစံမျိုးနဲ့ပြပြီးတော့လုပ်နေရပေါ့နော်ချင်းချင်းနှိမ့်နိုင်ပြီးတော့အလုပ်လုပ်ကြရတာပေါ့နော
်အစိုးရကအခုချိန်မှာဒီအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေပေးတာမျိုးအကူအညီတွေပေးတယ်ဆိုတာသိရပါတယ်အဲ့ဒါကရောအထောက်အကူဖြစ်ပါသလား
လောလောဆယ်မှာအစိုးရအနေနဲ့ Small Business Administration တွေကလည်းdisaster relief loan ပုံစံမျိုးတွေကိုထုတ်ပြီးတော့ application တွေတင်ဖို့အတွက်ကိုသူတို့ကလည်းတိုက်တွန်းနေကိုယ်နေနဲ့လည်းတင်ကြရှိရတယ်တင်ထားပါလေဒါပေမဲ့ဟို program တစ်ခုလုံးမှာသူတို့ကလည်းရှောက်တဲ့လူပေါ်မူတည်ပြီးတော့ queue စီနဲ့တောင်းနေတာဆိုတော့ကိုယ့်စီကိုချက်ချင်းတော့ရောက်မလာဘူးပေါ့နော်ဒါခုဆိုနှစ်လကျော်လာပြီပေါ့နှစ်လကျော်လာတဲ့အတွင်းမှာအလုံးကိုရပ်တည်နိုင်အောင်တော့ဘက်ကိုကိုယ်အနေနဲ့ပဲပြင်ဆင်ထားရတာပါ
အခုချိန်မှာဒီပတ်ဝန်းကျင်မှာယောဂကုသမှုတွေကရှိနေတဲ့အခါကျတော့ကိုကကျတော့အပြင်ထွက်ပြီးတော့အလုပ်လုပ်နေရတဲ့သူတယောက်ဖြစ်တဲ့အတွက်ဘယ်လိုသတိထားလုပ်ကံရတာတွေရှိပါလဲ
ကိုကတော့ကို့အနေနဲ့ကတော့ကို့ကျန်းမာရေးချက်တော့ဘယ်ရောက်မှပို့ရေးမကြည့်ပါဘူးဒါပေမဲ့လည်းလှုပ်ဆိုတာလုပ်နေရတဲ့အတွက်အဓိကတော့ကိုပြင်ဆင်ရတာပေါ့ဟောတစ်ချိန်လုံးမှဆက်ထားရတော့ပင်မနာကတော့အတမှန်လှုပ်လုပ်နေတာထက်ပိုပင်မနာပေါ့ဆိုဟိုမတူဘူးလေဒီ stress တစ်ခုကလည်းစိတ်ထဲမှာရှိနေတယ်ကိုကိုကိုလည်းတောင်းပန်နေရတယ်အလုပ်လည်းလုပ်နေရတယ်ဆိုတော့တာမန်အချိန်နဲ့တော့လုံးဝမတူပါအမှန်ပဲတကယ်ကိုပုံပင်မှန်ပါတယ
်ကျမရဲ့ပညာရှင်တွေနဲ့စီးပွားရေးပညာရှင်တွေပြောတဲ့အရာဆိုရင်တော့အခုအချိန်ကြီးကဒီဘလောက်အထိဆက်ပြီးတော့ကြာအောင်မလဲဒီယောဂဖြစ်တာတွေရက်ပြီးတော့လူတွေအရင်လိုမျိုးစိတ်အေးလက်အေးနဲ့ပြန်ပြီးတော့အလုပ်လုပ်နိုင်တဲ့အနေအထားတစ်ခုကိုဘယ်တော့ပြင်ရမလဲဆိုတာကိုမသိရတဲ့အခါမျိုးမှာကျတော့ကိုကဒီကိုပိုင်စီးပွားရေးဒီလိုလုပ်နေတဲ့သူတယောက်အနေနဲ့ရောဘယ်လိုဆိုရင်မှုတွေရှိပါလဲ
ဟုတ်ကဲ့ဆိုရင်တော့ဆိုရင်ပါလေဘာဖြစ်လို့လဲဆိုတော့ကျောင်းအားပြန်ပြီးတော့နည်းနည်းလေးပြန်ပြီးတော့ပြန်ပြီး study ဖြစ်လာတယ်လို့ဆိုလို့ရသည့်တိုင်အောင်လားအရင်လိုဟိုဒီအချိန်ကတကယ်ကိုအရန်ကောင်းနေရမယ့်အချိန်မျိုးလေအရင်လိုတော့မဖြစ်ဘူးလေမဖြစ်ဘူးဆိုတဲ့အခါကျတော့ဒါဟာဘယ်တော့ပြန်ကောင်းမယ်ဆိုတာလည်းဘယ်သူမှသိနိုင်တာမဟုတ်ဘူးနောက်ပြီးတော့ကဲဟုတ်ပြီဒီ affirmative ကလည်းဘာဖြစ်လာမယ်ဆိုတော့ကိုယ်ကကြိုတင်တင်ဆင်ရမယ့်သဘောဖြစ်နေပြီကိုယ်အနေနဲ့ကတော့ကဲလုံငန်းဆက်လက်လေပတ်နေသေးတဲ့အတွက်ကိုကိုကိုလည်းကံကောင်းတယ်လို့တတ်မှတ်ပါတယ်။ဒါဖြစ်လို့လဲဆိုတော့တခြားတချို့သူတွေလုံးဝဆိုင်ပိတ်ထားရတဲ့သူတွေအဲ့လိုမျိုးအများကြီးရှိတယ်လေ။အများကြီးရှိရဲဆိုတော့အခုကကိုကတော့လဲပတ်နေသေးတယ်။ဒါပေမဲ့လဲပတ်နေသေးတယ်ဆိုပေမဲ့ကို့အနေနဲ့လည်းနေတိုင်းရင်ဆိုင်နေရတဲ့အခက်ခဲတွေကအများကြီးပဲလေ။ကြေရောင်းအားကျသွားတယ်၊ဝင်ငွေနည်းသွားတယ်၊ကို့မှာတာဝန်ယူထားတဲ့ employee တွေရှိတယ်။အဲ့လိုမျိုးဆိုတော့ဖက်ဖက်ကနေအလုံးအစင်ပြေအောင်တကယ်ကိုအခက်ခဲတွေကိုရင်ဆိုင်ပြီးတော့လုပ်နေရတာပေါ့။အကောင်းဆုံးကိုမျှော်လင့်ထားပြီးတော့အဆိုးဆုံးကိုလည်းပြင်ဆင်ထားရင်တော့ကို့အတွက်လည်းအဆင်ပြေမယ်လို့တော့မျှော်လင့်ပါတယ
်။ဆူရှိလုပ်ငန်းနဲ့ကိုပိုင်စီးပွားရေးလုပ်နေသူဗာဂျီးနီးယားပြည်နယ်ကမတ်ဆုထက်ပြောပြခဲ့တာပါ။မတ်ဆုထက်တို့လိုအသေးစားကိုပိုင်စီးပွားရေးလုပ်ငန်းတွေဝင်ငွေထိခိုက်ရတယ်လို့ပဲအခုလိုအချိန်မှာစီးပွားရေးလုပ်ငန်းကြီးငယ်မရွေးထိခိုက်နေတာကြောင့်မလို့အလုပ်လက်မဲ့ဦးရေကလည်းဒီနေ့တခြားတိုးလာနေတာပါ။လောလောဆယ်မှာအမေရိကန်ပြောင်စုမှာအလုပ်သမား6ယောက်မှ1ယောက်လုံးနဲ့အလုပ်လက်မဲ့ဖြစ်နေတာပါ။ဒီချင်းလေးဟာ1930ပြည့်လွန်ကာလတွေတုန်းကကမ္ဘာစီးပွားပြက်ကက်ကြုံခဲ့ရတဲ့အချိန်တုန်းကထက်တောင်ပိုပြီးတော့စိုးနိုင်တယ်လို့စီးပွားရေးပညာရှင်တွေကလည်းထိပ်ပြီးပြောဆိုနေကြပါတယ်။ဒီလိုအချိန်မျိုးမှာအစိုးရကစီးပွားရေးကြားခံပေးနိုင်တဲ့လုပ်ငန်းစဉ်တွေချမှတ်လှုပ်ဆောင်နေတာရှိတယ်လို့အလုပ်လက်နဲ့ခန်းစားဝင်ပေးတာအပြင်ဝန်ကြီးပေါ်မှာမူတည်ပြီးတော့ မိသားစုတွေကိုငွေသားထောက်ပံ့ကူညီပေးတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းအခုလိုအချိန်မှာစီးပွားရေးလုပ်ငန်းကြီးငယ်မရွေးအနည်းနဲ့အများဝင်ငွေထိခိုက်နေတာမျိုးတွေနဲ့ကြုံတွေ့နေရတယ်လို့ဒီလိုကြုံတွေ့ရတဲ့အချိန်မှာအမျိုးသမီးတွေလည်းအများပြားပါဝင်နေတယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီလိုပဲရမျိုးသမီးကဏ္ဍကိုဒီနောက်ရည်ရနာကိုပြပါရှင်။
Cause it only serves to make me more determined to achieve my fire.